နှစ်ထောင်ဆန်ကရွေးကောက်ပွဲဝင်ပြိုင်မှုအတိုက်ခံအင်အားကြီးပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြင်ဆင်မှုတွေစတင်လိုက်ပါပြီရွေးကောက်ပွဲအောင်နိုင်ရေးကော်မတီဖွဲ့စည်းတာတွေကိုပြီးခဲ့တဲ့ရက်သတ္တပတ်ထဲမှာပဲပြည်စီသွားပြီလို့
တခြားအင်အားကြီးပါတီတွေကလည်းဒီ2015ရွေးကောက်ပွဲမှာအနိုင်ရယေးပြင်ဆင်မှုတွေစတင်နေပြီလို့ပြောခွင့်ရှိသူတွေကပြောပါတယ်။ဒီအကြောင်းကိုတော့ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါ။တိုက်ခိုက်အင်အားကြီးပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့2015ရွေးကောက်ပွဲဝင်ပြိုင်မှုအတွက်ပြင်ဆင်မှုတွေလုပ်နေပြီလို့ဗိုလ်လုံးမှုဆောင်အဖွဲ့ဝင်ဦးထွန်းလုံးဟင်ကပြောပါတယ်။ဆရာရန ွမ်းရင်ကပြိုးရေးကိုအခုလိုတည်ပြပါတယ
်ရေကောပဲကော်မတီပြိုးရေကောပဲအွန်လိုင်းကော်မတီကြီးကတော့ကျွန်တော်တို့ဒီအခုဘဟုအဆင့်တော့ကျွန်တော်ဟိုစပြီးတော့ကျွန်တော်ဖွင့်နေပါလိမ့်အဲကျွန်တော်ဟုတ်ကဲ့ဖွင့်နေပါပြီဆိုတော့ကျွန်တော်တို့ကဒီ24နှစ်မှပဲကျွန်တော်ဈေးစီဆုံးရချက်ရတာကို24နှစ်ကဆုံးဆုံးချက်ရတော့ကျွန်တော်ဒီတော့အတွက်မှပဲကျွန်တော်ဒီနေ့ကြက်ထောက်လောက်ပဲရှိပါတယ်အများတော့အပြင်တော့ကျွန်တော်တို့ကကျွန်တော်မှတ်မိတော့ပေါ့နော်။ဒါဆိုအငယ်ဦးကျင်ဦးတို့ဦးမြောင်ဝင်းတို့အဲဒီတို့နန်းကျင်ခင်းင်းတို့တို့ပါကြပါလေခင်ဗျ။အဲဒီလိုမျိုးတွေတာဝန်ယူထားတဲ့လူတွေပြန်ပါလာများပါများကြပါလေ
။အမေရိကန်ဒီမိုကရေစီဖွဲ့ချုပ်ရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်ကတော့အဖွဲ့ချုပ်အနေနဲ့လက်တလုံးမြန်မာနိုင်ငံရဲ့အခြေအနေကိုလေ့လာပြီးမှ2015ရွေးကောက်ပွဲဝင်မယ်ဝင်မှုဆိုတာကိုဆုံးဖြတ်မှာဖြစ်တဲ့အကြောင်းဇန်နဝါရီလ30ရက်နေ့ကအဖွဲ့ချုပ်ရုံးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုခဲ့တာပါ။တချိန်တည်းမှာပဲရွေးကောက်ပွဲအောင်နိုင်ရေးအတွက်လက်ရှိအာဏာရပါတီကြီးတစ်ခုဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကတော့သူတို့ပါတီရဲ့ဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စုနိုင်ငံကလည်းဖြစ်တဲ့သူတို့ဥွှေမဲဥဆောင်ပြီးတော့ဘိုးအောင်နိုင်ရေးကော်မတီကိုဒီလာထဲမှာပဲဖွဲ့စည်းခဲ့ပြီးဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အကြောင်းကိုတကယ်လို့ပါတီရဲ့ဘိုးကော်မတီဝင်ဦးလာဆွေက VOA ကိုအခုလိုပြောပြပါတယ
်အဲပါတီကြီးလာကလုပ်ပါတယ်အဲပါတီကြီးလာမှာကျွန်တော်ဒီအောင်နိုင်ရေးကော်မတီဖွဲ့စည်းတဲ့အကြောင်းကိုကျွန်တော်တို့ကြေညာပေးတာပေါ့လေဥက္ကဋ္ဌကတော့ကျွန်တော်ဥဒ္ဒရာရှင်မှာပေါ့အဲ့အောက်ကပေါင်မင်းစုကြတော့လူ30ကျော်တယ်။ဟာပုံပူအောင်တောင်းတို့ဦးသိန်းတော်တို့ထုံးကန်တိုင်းပေါ့လူကြီးတွေပါပဲ။အဲ့နဲ့ပြည်နယ်လေးမှာလည်းအကုန်လုံးအသီးသီးဖွဲ့ပါပေါ့ဒီပါတီအောင်နိုင်ရေးကော်မတီကအဲ့အဲ့ရအောင်ပြောတာပါ။ကျွန်တော်တို့လက်ရှိကတော့ပါတီဟောပေါ့အောင်နိုင်ရေးအတွက်ကျွန်တော်တို့ကစီယုံတဲ့အနေနဲ့၃ခုလုပ်တာပေါ့အလုံးသမားလေသမားလူငယ်ပေါ့နော်ဟုတ်
တိုင်းနာပါတီတွေဘက်ကလည်း2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုခြေလှမ်းတွေရှိနေပါတယ်။ရှမ်းပြည်မှာအင်အားကြီးတဲ့ကြားပြူပါတီ SNLD ကလည်း2015ရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေရှိနေတယ်လို့ကြားကောင်းပါတီလိုလူသိများတဲ့ SNDP ကလည်းရှမ်းပြည်တစ်ပြည်လုံးတွန်းချုံနိုင်အောင်ပြင်ဆင်မှုတွေလုပ်နေပြီလို့ပါတီရဲ့ပြောခွင့်ရှိသူတွေကပြောပါတယ်။နောက်ထပ်အင်အားကြီးတိုင်းနာပါတီကြီးဖြစ်တဲ့ရခိုင်မျိုးသားပါတီ ALD ကလည်းရခိုင်ပြည်နယ်တစ်ခုလုံးကိုလွှမ်းခြုံပြီးတော့ရွေးကောက်ပွဲမှာဖြစ်တဲ့အကြောင်းအဲ့ဒီတည်းမဟာပြူဟာချမှတ်မှုတွေရှိနေပြီလို့ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOA ကိုပြောပါတယ
်။ကျွန်တော်တို့ကတော့ဒီကိတ္တေလုံးကိုကြိုက်မှာပေါ့လေကျွန်တော်တို့ကကြားတော့ဖွဲ့စည်းပုံအခြေခံဥပဒေကိုဘလောက်ထိတိုင်းရင်းသားများလိုလားတဲ့အထိပြင်ဆင်တလေပေါ့နော်အဲ့ဒီပုံမူတည်ပြီးမှကျွန်တော်တို့ရဲ့အာယုံစူးစိတ်မှုကဒီကိတ္တေနေပါလီမန်ဖြစ်မလားပေါ့နော်တို့မဟုတ်ပြည်ထောင်စုပါလီမန်ဖြစ်မလားဆိုတော့တော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲမှုအခြေအနေပုံမူတည်မှတော့ကျွန်တော်တို့ကသုံးသပ်ပြီးဆုံးဖြတ်ချက်ချမှာ
ပထမဆုံးရွေးကောက်ပွဲတုန်းကအင်အားကြီးပါတီကြီးဖြစ်ခဲ့တဲ့ရွေးကောက်ပွဲဝင်အမျိုးသားဒီမိုကရေစီအင်အားစုပါတီ NDF ကလည်းလက်ရှိအချိန်မှာ UDP လို့ခေါ်တဲ့ညီညွတ်သောဒီမိုကရက်တစ်ပါတီနဲ့မဟာမိတ်ဖွဲ့ပြီးတော့လွှတ်တော်ကိုယ်စားလှယ်300လောက်နီးပါးရွေးကောက်ပွဲဝင်ပြိုင်မယ်လို့ NDF ပါတီရဲ့ဥက္ကဋ္ဌဦးခမောင်ဆွေကပြောပါတယ
်ဟိုရာဇကျစ်တွေပေါ့ဒီရွေးကောက်ပွဲကွန်ကြစီရာဇကျစ်တွေလည်းနှစ်ပါတီကျွန်တော်ပူးပေါင်းစဉ်းစားပြီးတော့ဘယ်လိုလုပ်ကြမလဲဆိုတော့ငွေငွေကြီးပိုင်းနဲ့ကျွန်တော်ဖြည့်ဆင်းစဉ်းစားပြီးတော့ကကျွန်တော်ရှေ့ကိုဖြည့်ဖြည့်သွားရဖို့ပါပဲအဲ့တော့ကျွန်တော်ပါတီကတော့100လောက်ပေါ့ယူရီပါတီက100လောက်တောင်းယူနေဆိုပြီးတော့300လောက်ကိုကျွန်တော်ညီနောင်ပါတီနှစ်ပါတီကတော့ကျွန်တော်စဉ်းစားထားတဲ့အပိုင်းရှိပါတယ်ဟုတ်ကဲ့
ပြောလို့ရွေးကောက်ပွဲကော်မရှင်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်ကိုအတိအကျကြေညာတာမျိုးမရှိသေးပေမဲ့ဒီလာထဲမှာ2015ရွေးကောက်ပွဲတွေပါတီတွေဘက်ကအချိန်ယူပြီးတော့ပြင်ဆင်မှုတွေရှိလာတာပါ2015ဇန်နဝါရီလကစပြီးတော့ကိုယ်စားလှယ်လောင်းအတွက်စီယုံရေးမဟုတ်တဲ့ပါတီစီယုံရေးလုတ်ကင်ခွင့်တွေကိုရွေးကောက်ပွဲကော်မရှင်ကခွင့်ပြုပေးထားပါတယ်ကြွတင်မဲ့စီးရင်တွေကိုလည်းရွေးကောက်ပွဲမတိုင်ခင်ကြွတင်ပြီးတော့ထုတ်ပြန်ပေးမယ်လို့လည်းရွေးကောက်ပွဲကော်မရှင်ဘက်ကပြောဆိုထားပါတယ်ပြည်ထောင်နိုင်ငံကကရွေးကောက်ပွဲစောင့်ကြည့်သူတွေကလည်း2015ရွေးကောက်ပွဲဟာဘလောက်လွတ်လပ်ပြီးတော့မျှတမလဲဆိုတာကိုစိတ်ဝင်စားနေကြတာပါခင်ဗျ